Welcome to the Voice of America in Burmese.
Mingla ba shin. Fuyo American tan ye 2015 khu ni chun la 25 ye cha da parin ni nyan ni be 6 nai kwe ga ni 9 nai thi season dwe go myo raw Washington DC ga ni dai yai thon lwin pe ni ba bi. Line no meter 16 19 ne 25 ro ga ni phan yu na sin nai ma le shin.ကျဘာခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတာဝန်ယူတင်ဆက်ပေးမှာပါကာဒစ်တွေထိန်းချုပ်ထားတဲ့ဆီးရီးယားနယ်စပ်မြို့ကိုပန်ဒီကို IS စစ်သွေးကြတွေကစတင်ပြီးတော့ထိုးစစ်ဆင်နေတာမှာလူတွေဒါဇင်အတော်များများချီပြီးတော့တည်ဆုံခဲ့ဒဏ်ရာရခဲ့ကြတာနောက်ဒီအင်ဒိုနီးရှားနိုင်ငံအမ်ဘုန်းချွန်းမှာတောင်းတနေတဲ့မြန်မာငါးဖန်သမား300လောက်ကိုဒီမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းသတင်းဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုကြီး
။ဆောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်းပါတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်သားတယောက်ကိုလက်နက်နဲ့တကွမြန်မာတပ်ဖက်ကဖမ်းဆီးထားတာကိုဒီကနေ့တော့ပြန်လွှဲပြောင်းပေးဖို့စီစဉ်ထားပါတယ
်။ဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်ဒီတပ်သားကိုကျွန်တော်တို့ကဟိုပြန်ပြီးဆွဲအပ်မယ်ပေါ့နော်။သူတည့်ရဲ့လက်နက်အပြည့်စုံနဲ့အတူကျွန်တော်ဒီနေ့ပြန်ကြဲအပ်ဖို့လှုပ်ထားပြပါပြီ
ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ရဲ့ပြောပြချက်ကိုနားဆင်နိုင်ကြမှာဖြစ်သလိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာလက်တလောပြင်ဆင်တဲ့ပုံမှန်တွေကိုဆွေးနွေးပြီးမဲခွဲဆုံးဖြတ်ရမှာတော့436ကာကြီးနဲ့59စာလုံးတို့ကပြင်ဆင်နိုင်ခြင်းမရှိတော့ဘူးဆိုတဲ့အခြေအနေကိုလည်းသိကြရမှာပါထိုင်းနိုင်ငံခိုတောင်ကျွန်းလူသက်မှုနဲ့မြန်မာလူသမားနှစ်ယောက်ကိုဖမ်းဆီးထားတဲ့အမှုတပ်သေးထွက်ဖို့ဗြိတိန်နိုင်ငံသားနှစ်ယောက်ကိုစွပ်စွဲခံရသူရဲ့အကျိုးဆောင်ရှေ့နေတွေကတောင်းဆိုထားတာကိုလည်းနောက်ပိုင်းမှာပြောပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
။ကာဒစ်တွေထိန်းချုပ်ထားတဲ့ဆီးရီးယားနယ်စပ်မြို့ကိုပန်ဒီကို IS စစ်သည်ကြတွေကစတင်ထိုးစစ်ဆင်နေပါတယ်ဒီကနေ့မှ IS တွေကနိုင်ငံထဲကနေရ3နေရာကိုအဓိကထိုးစစ်ဆင်နေတာမှာကိုပန်ဒီမြို့လည်းပါဝင်ပါတယ်တူရကီနယ်စပ်နဲ့ကဲ့ရဲ့ကိုပန်ဒီမြို့နားမှာဒီကနေ့ကြာသပတေးနေ့မနေ့အစောပိုင်းကအသေးခံဘုံးကွဲတိုက်ခိုက်မှုနဲ့IS တွေကဒီထိုးစစ်ကိုစတင်လိုက်တာပါအဲ့ဒီတိုက်ခိုက်မှုအတွင်းလူဒါဇင်တော်များများသေဆုံးခဲ့တာဒါမှမဟုတ်ဒဏ်ရာရလိမ့်မယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့တစ်ခုကပြောပါတယ်ဗြိတိန်ခြေဆိုင်အဲ့ဒီအဖွဲ့ကကိုပန်ဒီမြို့တောင်ဘက်ဘတ်ဘူတွန်မြို့မှာ IS အစွန်းရောက်တရားကာဒစ်အရသား20တဲ့မင်းကိုလည်းတပ်ဖြတ်ခဲ့ပြီးအဲ့ဒီထဲမှာကလင်းငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်အမေရိကန်လေကြောင်းတိုက်ခိုက်ရေးအကူအညီယူပြီး IS တွေနဲ့အပြင်းထန်ရင်ဆိုင်တိုက်ခိုက်ကြပြီးတဲ့နောက်ကာဒစ်တိုက်ခိုက်ရေးသမားတွေကကိုပန်နီမြို့ကိုဇန်နဝါရီလတုန်းကသိမ်းယူနိုင်လိုက်တာပါ IS တွေနဲ့တိုက်ပွဲအတွင်းအခုလိုကိုပန်နီကိုသိမ်းယူနိုင်လိုက်တဲ့အပေါ်ဒါဟာအောင်ပွဲသင်္ကေတအဖြစ်နဲ့လည်းလူတွေကရှုမြင်တာပါဒီကနေ့မှာပဲအစိုးရတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အရှိမြောက်ပိုင်းဟာဆာကာမြို့ကနေရာနှစ်ခုကို IS တွေကသိမ်းယူခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပေမဲ့စစ်ဘက်ကလာတဲ့သတင်းတွေအရအစိုးရတပ်တွေကစစ်သေးကြတွေကိုဟန်တာထားနိုင်ခဲ့တယ်လို့ဒါသတင်းမှာဖော်ပြထားပါတယ်ဒီတော့အတွင်းသဘုံနေစုပေါင်းဖွဲ့ထားတဲ့တောင်ပိုင်းမဟာမိတ်တပ်ဦးကတောင်ပိုင်းမြို့ဒါရာမာရှိတဲ့အစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားတာမှာလူ6ဦးသေဆုံးပြီး73ဦးဒဏ်ရာရသွားတယ်လို့အဲ့ဒီလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်လွှတ်တော်မှာတနင်္လာနေ့အတိုက်ခိုက်ခံခဲ့ရတဲ့အတွက်ပါကစ္စတန်ကဟက်ကန်နီအကြမ်းဖက်အဖွဲ့ကွန်ရက်ကိုရော ISI ပါကစ္စတန်ထောက်လှမ်းရေးအရာရှိတူကိုပါအာဖဂန်နစ္စတန်ထောက်လှမ်းရေးအဖွဲ့ကနေအပြစ်တင်လိုက်ပါတယ်။တနင်္လာနေ့အာဖဂန်လွှတ်တော်အတိုက်ခိုက်ခံရမှုမှာအမျိုးသမီးနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း30လောက်ဒဏ်ရာရခဲ့ပြီးလွှတ်တော်ရဲကိုဝင်ရောက်စီးနင်းခဲ့တဲ့ဖောက်ခွဲပစ္စည်းတွေနဲ့အသေးခံဘုံးကုန်မဝတ်ဆင်ထားတဲ့တာလီဘန်တနတ်သမားအနည်းဆုံး9ဦးကိုအသေးရမိခဲ့တာပါ။အာဖဂန်နစ္စတန်အမျိုးသားလုံခြုံရေးဌာန NDS ပြောခွင့်ရဟတ်CDK ကတော့ကနဦးစုံစမ်းစစ်ဆေးမှုတွေအရဒီတိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံဖက်ရှဝါမြို့ကနေဟာကီနီအကြမ်းဖက်ဖွဲ့ကစစ်ဆင်ရေးတပ်မှုကြီးကနေစီစဉ်ခဲ့တာဖြစ်ကြောင်းပြသနေတယ်လို့ပြောပါတယ်။အခုလိုဆက်ဆွဲမှုတွေကနေပါကစ္စတန်နဲ့အာဖဂန်နစ္စတန်ညီညွတ်သောအစိုးရကညွန်မောင်းဖွဲ့တို့ကြားအတင်းဆောင်မခန့်တဲ့ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အကြေခတ်တွေကသုံးသပ်ကြပါတယ်။
2013ခုနှစ်ကဘော့စတန်မာရသွန်ပြည်ပမဲ့ကိုဘုံခွဲတိုက်ခဲ့တဲ့သူဇိုခါဇာနာယက်ကသူ့လုပ်ရတဲ့ပတ်သက်ပြီးတောင်းပန်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကသူ့ပြစ်ဒဏ်အပေါ်တည်တံအမိန့်မချမီဇာနာယက်ကအခုလိုတောင်းပန်တာပါ။အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခဲ့တဲ့ချဲချင်းလူမျိုးအသက်21နှစ်အရွယ်ဇာနာယက်ဟာဘော့စတန်မြို့ကပြည်ထောင်စုတရားရုံးရဲ့တရားခွင်မှာသူနဲ့သူ့အကိုတာမာလန်တို့ဟာပေါင်းနဲ့လှုပ်ထားတဲ့ဘုံနှလုံးကိုသူတို့ထောင်ထားခဲ့တာလို့ဝန်ခံပြောကြားခဲ့ပါတယ်။ 2013ခုနှစ်ဧပြီလ15ရက်နေ့ကမာရသွန်ပြေးပြိုင်ပွဲပန်းဝင်ငါးနီးနေရာမှာအဲ့ဒီဘုံနှလုံးပေါက်ခွဲခဲ့တာကြောင့်လူ3ယောက်သေ264ယောက်ဒဏ်ရာရပြီးအဲ့ဒီထဲက18ယောက်ကတော့သူတို့6ယောက်တွေဖျက်ခဲ့ရပါတယ်ဒီပေါက်ကွဲမှုကြောင့်ဘဝဆုံးခဲ့သူတွေစိတ်ဒဏ်ရာရခဲ့သူတွေအားလုံးအတွက်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်ဒါဟာပြန်ပြင်လို့မရတော့တဲ့ဆုံးရှုံးမှုပါလို့ဇာနာယက်ကပြောပါတယ်ဒါပေမဲ့တရားသူကြီး George O'Toole ကဇာနာယက်ကိုသူကျွလွန်ခဲ့တဲ့ပြစ်မှုတွေအတွက်တင်ဒံအမိန့်ချမှတ်ခဲ့ပြီးဒီဘုံပေါက်ကွဲမှုမတိုင်ခင်ကဇာနာယက်ဟာဘယ်လိုလူမျိုးဖြစ်တယ်ဆိုတာထက်ဘုံခွဲခဲ့တာကြောင့်သူဟာလူသက်သမားတဦးအပြစ်မဲ့သူတွေကိုထိခိုက်နာကျင်စေခဲ့သူဖြစ်တယ်ဆိုတာကိုပဲအားလုံးကအမှတ်ရနိုင်ကြမှာဖြစ်တယ်ဆိုပြီးပြောပါတယ်ပြီးတော့ဒီဘုံခွဲတိုက်ခိုက်မှုကိုဇာနာယက်ဟာရည်ရွယ်ချက်ရှိရှိစိတ်ရောကိုယ်ပါလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီး O'Toole ကဆိုပါတယ်ခင်ဗျာ
နိုင်ဂျာနိုင်ငံမှာမြေပြင်နဲ့ဝင်ဟင်စစ်စင်ရေးတွေကနေဘိုကိုဟာရမ်စစ်သွေးကြ15ယောက်တေဆုံးခဲ့ပြီး20ကိုဖမ်းမိခဲ့တယ်လို့နိုင်ဂျာစစ်တပ်ကပြောပါတယ်။နိုင်ဂျာအစိုးရပိုင်းရေဒီယိုကနေဗုဒ္ဓဟူးနေ့နှောင်းပိုင်းမှာနိုင်ဂျာကာကွယ်ဝင်ကြီးဌာနအကြေညာချက်ထုတ်ပြန်ပြောဆိုရမှာစစ်စင်ရေးအတွင်းတန်ချက်ကကားတစ်စီးနဲ့မော်တော်ဆိုင်ကယ်26စီးကိုနိုင်ဂျာစစ်သားတွေကဖျက်ဆီးပစ်ခဲ့တယ်လို့ဆိုပါတယ်။စစ်တပ်ကတိုက်ခိုက်မှုကိုဘယ်နေရာမှာလုပ်ဆောင်ခဲ့တယ်ဆိုတာကိုထုတ်မပြောပေမဲ့နိုင်ဂျာနိုင်ငံအရှိတောင်ပိုင်းလိတ်ချတ်နားမှာနိုင်ဂျီးရီးယားနဲ့ချက်နေဆက်တွေမှာဘိုကိုဟာရမ်စစ်သွေးကြွတွေလှုပ်ရှားနေကြတာဖြစ်ပါတယ်။ဒေသရင်းလှုပ်ရှားနေတဲ့ဘိုကိုဟာရမ်တွေကိုအမြင့်ပြတ်တုတ်တင်ဖို့လုပ်နေတဲ့ဒေသရင်းစစ်စင်ရေးတွေမှာနိုင်ဂျာနိုင်ငံကလည်းပါဝင်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းနိုင်ဂျီးရီးယားနယ်စပ်နားမှာရှိတဲ့နိုင်ဂျာရဲ့ Defa Data မှာဘိုကိုဟာရမ်စစ်သွေးကြွတွေလို့တန်လျက်ရှိသူတွေကလူပေါင်း38ဦးကိုတပ်ဖြတ်ပစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုအမေရိကန်ကရှုံ့ချပစ်တင်လိုက်ပြီးဘိုကိုဟာရမ်တွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားစေဖို့အတွက်ဒေသရင်းအစိုးရရင်းနဲ့အတူအနိကက်လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးလိုက်ပါတယ
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကြော်ရင်းနေညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းမှာတောင်တင်နေတဲ့မြန်မာငါးဖမ်းသမား300ကိုအင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးဌာနအရာရှိတွေနဲ့နိုင်ငံတကာရွှေ့ပြောင်းချေချာရေးဆိုင်ရာ IOM အဖွဲ့တို့ပူးပေါင်းပြီးမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံအန်တာရာသတင်းမှာဖော်ပြထားပါရယ်ဒီငါးဖန်သမား300ရဲ့နေရည်ရင်းနဲ့တက်တဲ့ထောက်ထားတွေကိုစစ်ဆေးဖို့မြန်မာတန်ယုံဝန်ထမ်းတွေနဲ့ဆက်သွယ်စစ်ဆေးခဲ့တယ်လို့သတင်းမှာဖော်ပြထားပါရယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကတစုံတရာပြောဆိုတာတော့မရှိသေးပါဘူးအင်ဒိုနီးရှားနိုင်ငံမှာနိုင်ငံသားငါးဖန်သမားတွေကိုငါးဖန်ခွင့်လိုင်စင်ထပ်ထုတ်မပေးဖို့အင်ဒိုနီးရှားအစိုးရကပြီးခဲ့တဲ့နှစ်ကဆုံးဖြတ်ခဲ့ပြီးအဲ့ဒီအချိန်ကတည်းကငါးဖန်သမားတွေကိုအလုလက်မဲ့ဖြစ်အမ်ဘုံကျွန်းမှာတောင်တင်နေခဲ့တာပါဒီတော့တွင်အင်ဒိုနီးရှားနိုင်ငံရူကျွန်းမှာဖမ်းဆီးထားတဲ့ဩစတြေးလျရေပိုင်နက်ကပြန်ပို့ခံခဲ့ရတယ်ဆိုတဲ့လူမောင်ခုကူးသူအဓိက6ယောက်ကိုအင်ဒိုနီးရှားရဲတွေကစစ်ဆေးနေပါတယ်မြန်မာဘင်္ဂလားဒေ့ရှ်တိလင်္ကာနိုင်ငံကနိုင်ငံရေးခေါ်လွန်ခွင့်တောင်းခံမဲ့လူ65ယောက်တင်လာတဲ့ဆက်လီတစင်းနဲ့ပြီးခဲ့တဲ့ဇွန်လဆန်းမှာဩစတြေးလျရေပိုင်နဲ့ရောက်လာချိန်မှာဩစတြေးလျလူဝင်မှုကြီးကြပ်ရေးအရာရှိတွေကငွေပေးပြီးအင်ဒိုနီးရှားရေပိုင်နဲ့တဲကိုပြန်လွှတ်ခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်
အသက်တည်ဆောက်မဲ့အရက်ဖက်သုံးသင်းမော်တွေကိုစီးရဲအတွက်သုံးဖို့လူအပ်တာတွေကိုပါထည့်သွင်းတည်ဆောက်ရမယ်လို့တရုတ်အစိုးရကညွှန်ကြားလိုက်ပါတယ်။ဒါဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိန်နဲ့တောင်အာရှပင်လယ်ပြင်တွေမှာတရုတ်ကသူတို့ပိုင်ဆိုင်မှုအတွက်စူးစမ်းနေတာနဲ့တရုတ်စစ်တပ်ရဲ့ရေကြောင်းဆိုင်ရာချက်ထွင်ဖို့စူးစမ်းနေမှုတွေအတွက်အရှိန်မြင့်ရမှာအထောက်အကူရစေမယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။တရုတ်အစိုးရကသူ့ရဲ့အရက်ဖက်ကင်ယွန်းလန်းဆောင်စစ်သင်းမော်တွေကိုကမ္ဘာတဝန်းအကြီးအမားဆုံးအနေထားရအောင်တိုးချဲ့ရမှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်တဲ့သူ့ရဲ့ပိုင်ဆိုင်မှုကိုပြတာတဲ့အနေနဲ့လက်နဲ့တက်ဆင်မထားတဲ့တင်မောတွေကိုတုံးခဲ့တယ်လို့ဒီနှစ်ဆန်းကထုတ်ပြန်ခဲ့တဲ့ American ရေးတဲ့ထောက်လိုင်းအစီအကံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းဒီတင်မောတွေကိုအကဲခတ်သုံးသက်သူတွေကတရုတ်ရဲ့ဒုတိယရေတပ်လို့ခေါ်ကြတာဖြစ်ပါတယ်။စစ်ဖြစ်ချိန်မှာတရုတ်ရေတပ်တွေတုံးနိုင်ဖို့နောက်ထပ်ဆောက်လုပ်မဲ့တင်မောတွေကိုအရင်ရေတပ်တင်မောတွေဖြစ်နေတုံးနိုင်အောင်ဆောက်လုပ်ဖို့အတွက်လိုအပ်တယ်လို့အမျိုးသားစီးရေးဆိုင်ရာလမ်းညွှန်ချက်အစ်စ်တွေကိုတရုတ်အစိုးရကအတည်ပြုခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။တရုတ်လွှတ်တော်ကလည်းအမျိုးသားကာကွယ်ဆိုင်ရာကူးသန်းသွားလာရေးဥပဒေတရအတွက်စတင်လှုပ်ဆောင်တော့မှာဖြစ်ပြီးဒီဥပဒေအရတင်မောတိဆောက်သူတွေအတွက်စီးရဲအတွက်ပါတုံ့နိုင်အောင်လုပ်ပေးရတဲ့ကုန်ကျစရိတ်တွေကိုပေးမှာဖြစ်ပြီးစီးရဲအတွက်တုံးချိန်မှာဖြစ်ပေါ်တဲ့ပျက်စီးမှုတွေအတွက်ပါအာမခံပေးဖို့ပါဝင်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။
နိုင်ငံခြားစစ်ပွဲစတင်ဖြစ်ပွားခဲ့တဲ့65နှစ်မြောက်အထိမ်းအမှတ်အဖြစ်တောင်ကိုရီးယားမှာအခမ်းအနားကျင်းပသလိုမြောက်ကိုရီးယားကလည်းကြေညာချက်ထုတ်ပြန်ပါတယ်။1950ခုနှစ်ကျော်ကာလတွေအတွင်းစတင်ခဲ့တဲ့ပြည်ပခန့်တွေကြောင့်လူသုံးသန်းသေဆုံးခဲ့သလိုကိုရီးယားနိုင်ငံလည်းနှစ်ချမ်းကွဲသွားပါတယ်။တောင်ကိုရီးယားမြို့တော်ဆိုးမှာဒီကနေ့ကျင်းပတဲ့အခမ်းအနားအတွင်းလူ3000လောက်တက်ရောက်ပြီးအဲဒီထဲမှာစစ်မှုထမ်းအောင်တွေအစိုးရရရှိတွေပါဝင်ပါတယ်။1953ခုနှစ်မှာစစ်ပွဲတွေပြီးဆုံးပြီးတဲ့နောက်ဆယ်စုနှစ်တွေကြီးကြာလာခဲ့ပေမဲ့တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုမရှိသေးဘူးလို့တောင်ကိုရီးယားဝန်ကြီးချုပ်ဟွမ်ဂျိုအန်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံကအတိုင်းဝန်ကြားတာဝန်ယူမှုရှိတဲ့နိုင်ငံတစ်နိုင်ငံအဖြစ်ယက်တည်သွားဖို့နဲ့ကိုရီးယားကျွမ်းကျင်ငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အထူးတကွလက်တွဲလှုပ်ဆောင်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်ကသူ့မိန့်ခွန်းတွေထည့်သွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာမတ်စ်ကူးစက်မြန်ရောဂါဖြစ်ပွားမှုကြောင့်ထိခိုက်နေတဲ့နိုင်ငံစီးပွားရေးပြန်လည်ပြီးနလန်းထူလာစေဖို့အစီအစဉ်တွေကိုအစိုးရကကြေညာနေချိန်မှာပဲဒီကနေ့ချက်တပရီနေမှာမတ်စ်ရောက်နောက်ထပ်2ဦးသေဆုံးသွားတယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဇူလ25ရက်နေ့ထိဒီယောဂကုပေးနေတဲ့လူနာပေါင်း89ယောက်ရှိပြီးဆေးရုံဆင်းသွားသူ84ယောက်နဲ့သေဆုံးသူ29ဦးရှိပြီလို့ဆိုပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့နှာစင်နိုင်ပါတယ်။ website လိပ်စာက bamis.voanews.com ဖြစ်ပါလေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပြည်ထောင်စုလွှတ်တော်မှဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှကွဲကာကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှတွေကိုဒီကနေ့ဆွေးနွေးပြီးမက်ခွဲဆုံးဖြတ်ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှ436ကကြီးနဲ့တမရရွေးချယ်တင်မြှောက်ရေးအတွက်ကန့်သက်ထားတဲ့ပုံမှ59စလုံးတို့ဟာပြင်ဆင်နိုင်ခြင်းမရှိဘဲရှုံးနိမ့်ခဲ့ပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှကွဲကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှတွေကိုဒီလ23ရက်နေ့ကစတင်ပြီးပြည်ထောင်စုလွှတ်တော်မှဆွေးနွေးခဲ့ရကဒီကနေ့မှာတော့ပြင်ဆင်ရမယ့်အချက်တစ်ချက်ချင်းစီကိုလွှတ်တော်ကိုယ်စားလှယ်တွေလျှို့ဝှက်မဲ့ပေးပြီးအဆုံးဖြတ်ပြုခဲ့ကြတာဖြစ်ပါတယ်။မဲပေးပြီးနောက်ဆုံးရလဒ်ကိုတော့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။ပြီးပါပြီခင်ဗျာမဲခွဲတာအဲတစ်ခုပဲနိုင်တယ်ကျန်တဲ့အရာကအကုန်လုံးပေးလိုက်ရတယ်ခင်ဗျာ။ဟိုမဲခွဲတာ6ခုလေအဲ6ခုမှာ59ဂါကြီးပေါ့နော်။ဒီဆေးအမြင်ဆိုတာကနေပြီးတော့ကာကွယ်ရေးအမြင်ဆိုတာကိုတက်ကထောက်ခံနေတဲ့အဲ့ဒါတခုပဲနိုင်တယ်ခင်ဗျာဒါကြောင့်အဲ့ဒါကတော့956ထောက်ခံပြီးတော့2500ခိုင်နှုန်းကျော်တယ်ခင်ဗျာအဲ့ဒါတခုပဲကျွန်တော်တို့ reference set လုပ်ရမှာဖြစ်ပါတယ်59စာလုံးကကြတော့ဒီ383မဲပဲထောက်ခံတော့သူက2500ခိုင်နှုန်းအောက်ကိုရောက်သွားတယ်ပြီးတော့ဒီ436ကကြီးရတယ်386ယောက်ပဲထောက်ခံတော့ဒါလည်း2500ခိုင်နှုန်းအောက်ကိုရောက်သွားတယ်ခောက်ခွေးလည်းအဲ့လိုပဲကျွန်တော်တို့ကတော့ဒီနေ့မှာတော့၆ခုမှာ၅ခုကရှုံးပြီးတော့တစ်ခုပဲနိုင်တယ်ပေါ့ဗျာเนาะအဲ့လိုဖြစ်သွားပါတယ
်မဲပေးတာနဲ့မဲရည်တွတ်တဲ့အပေါ်မှာတော့တန်တရားမရှိကြောင်းပြောပါတယ်မဲခွဲအပြီးသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတယ
်ကျမတို့ကတော့ဒီသူတွေရဲ့မျှော်လင့်ချက်တွေလည်းဟိုပျောက်ကွက်သွားကြတာမလို့ဒီသူတွေတွင်နဲ့စိတ်သက်ကြောက်သွားကြတာလည်းမလို့ဆက်ပြီးတော့ဘယ်လိုပုံစံနဲ့သွားရမလဲဆိုတာကိုတောင်မှရှင်းရှင်းလင်းလင်းမြင်နိုင်တဲ့အနေအထားဖြစ်သွားနိုင်တယ်လို့ဒီလိုပဲယူဆပါတယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်ရင်းမဝင်ရေးဟာဖွဲ့စည်းပုံပြင်ဆင်ရေးအချက်တစ်ခုတည်းနဲ့မသက်ဆိုင်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတဲ့နိုင်ငံရေးစောင်းပါတွေကိုရေးသားနေတဲ့စောင်းပါရှင်မိုးလေညာကတော့ဒါဟာကောက်ဝေးဦးစီးချုပ်ရဲ့သဘောထားအရမပြောင်းလဲနိုင်တာဖြစ်တယ်လို့သုံးသပ်ပါတဲ
့ကြည်သူ9000ဗျာ436ပြင်ဆင်ပြီးဖို့စက်မှတ်ရေးထိုးပြီးတော့တောင်းဆိုထားတာရှိရဗျာဒီနေ့ကပြည်သူတွေဒေါ်လာတဲ့အချက်တွေမရဘူးဆိုတဲ့အခါကျတော့ပြည်သူလွတ်တော်လို့နာမည်တက်ထားပေမဲ့ပြည်သူလွတ်တော်ကပြည်သူစံတော်ကိုမထင်ရဘူးဆိုတဲ့သဘောပေါ့ဗျ။အဲ့ဒါတော့ဒါစက်ကိုယ်စလဲ2500ခန့်နှုန်းကဟောဘက်ကပါနေပြီးတော့ဒါဒီ2500ခန့်နှုန်းလုံးရဲ့မဲဒီဒါရှင်းရှင်းလေးပဲအခုလက်ရှိကာဝေးဦးစီးချုပ်ရဲ့သဘောထားအဲ့တော့ကာဝေးဦးစီးချုပ်ကတကယ်ကြောင်းနေကျင်တယ်ဆိုကြောင်းပါမပြောင်းနေကျင်ဆိုမပြောင်းဒါကြောင့်လည်းကျွန်တော်တို့က436ကိုပြောင်းနေကျင်တာလေလူတူတူရဲ့လက်ထဲမှာနိုင်ငံရဲ့ကံကြမ္မာရှိနေတာဒါဒီမိုကရေစီစနစ်နဲ့မကိုက်နိုင်ဘူးပေါ့ဗျာ
VOA နဲ့တီးသက်အင်တာဗျူးတစ်ခုမှာတော့ကာကွယ်ရေးဦးစီးချုပ်ကပုံမှန်436ပြင်ဆင်ဖို့လက်မှတ်ရေးထိုးဆန္ဒပြုသူလူဦးရေ5000ဟာမြန်မာနိုင်ငံလူဦးရေရဲ့ဆရာခိုင်နှုန်းပဲရှိကြောင်းနဲ့ကြက ကျန်တဲ့လူဦးရေ46တန်းရဲ့ဆန္ဒကိုလည်းကြည့်ရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပုံမှန်436ကာကြီးနဲ့ခါခွေးဟာဖွဲ့စည်းပုံပါပုံမှန်တွေကိုပြင်ဆင်လိုတယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံရမယ်။ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့မှသာပြင်ဆင်နိုင်မယ်လို့ပါရှိတာဖြစ်ပါတယ်။လက်ရှိပြင်ဆင်ဖို့တင်ပြတဲ့အထဲမှာမူလ85ရာခိုင်နှုန်းကို80ရာခိုင်နှုန်းအထိရှော့ချထားတာဖြစ်ပြီးပြည်လုံးကျွဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်အစဆန္ဒမဲပေးသူရဲ့ထက်ဝက်ကျော်လို့ပြင်ဆင်ဖို့အတွက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုရှိကြောင်းထောက်ပြထားပေမဲ့အခုအခါမှာတော့တက်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရတာကြောင့်ပြင်ဆင်ဖို့အရေးဟာရှုံးနိမ်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံပါဖြစ်တဲ့436ကိုပြင်ဆင်နိုင်တာမရှိတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအကျက်အတည်းဖြစ်လာနိုင်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲရင်းပါလေရိုက်ခတ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်တာတွေရှိနေပါတယ်။
ရရှိပါခင်ဗျာ2015ခုနှစ်ထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေးကြရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစီးရင်မှတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းတဲ့လေလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကနေပြီးတော့ဒိုင်းရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမဲ့လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့လူတွေတော့ရှင်တွေကိုကြိုဆိုပါတယ်။
တရရိုက်လင်းလန်းဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသအခြေအနေကိုကြည့်ကြရအောင်ပါ။မြန်မာဘက်ကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်သားကိုဒီကနေ့မှပြန်လည်လွှတ်ပြောင်းပေးဖို့အစီအစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကအတည်ပြုပါရတယ်။နှစ်နိုင်ငံတန်တမန်တွေကိုစင့်ခေါ်ဆွေးနွေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားဆောင်တပ်တွေရဲ့ပစ်ခတ်မှုကလည်းနားလည်မှုလွဲမှားတာသာဖြစ်ပြီးတော့တန်ကင်းတမန်ကင်းမှာတော့စိုးစိုးဝါးဝါးထိခိုက်မှုမရှိခဲ့ဘူးလို့ပြောပါရတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်လုံခြုံရေးနဲ့လှည့်စည်းပြေးတွေနေရရင်ပြန်ပို့နိုင်ရေးနောက်ဆုံးရအခြေအနေတွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။မြမပေးချန်းရခိုင်ပြည်နယ်မောင်တုံးမြို့အနီးမြမရေပိုင်နယ်ထက်ကိုကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်သားနယက်အက်ဒါရာဇက်ကိုလက်နက်အပြည့်အစုံနဲ့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်ထံပြန်လည်အနှံ့ဖို့စီစဉ်ထားတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရယ
်။လန်ဒန်စီဝေးလို့ဖို့အစီအစဉ်ရှိတယ်နော်အဲဒီနေ့ဒီလုတ်ဖြစ်လားမလုတ်ဖြစ်လားဆိုတော့ကျွန်တော်ရှိတော့ message မရသေးဘူးနော်ဟိုလုတ်ဖြစ်လို့ရှိရင်ကျွန်တော်တို့ကဒီအဲဘင်္ဂလားဒီနေသားဆောင်ဒီတပ်သားကိုကျွန်တော်တို့ကဟိုပြန်ပြီးဆွဲအပ်မယ်ပေါ့နော်သူရဲ့လက်နဲ့အပြည့်စုံနဲ့အတူကျွန်တော်တို့ဒီနေ့ပြန်ဆွဲအပ်ဖို့လုတ်ထားပြီးပါပြီအဲ့တော့ဒီနေ့လန်ဒန်စီဝေးလုတ်ဖြစ်တယ်မလုတ်ဖြစ်ဘူးဆိုတော့ဟိုကျွန်တော်နိုင်ငံခြားရေးရုံးမှာတော့ message မရသေးဘူးအဲ့လိုဟိုလုပ်မယ်ဆိုတော့အစီအစဉ်ကိုတော့ကျွန်တော်တို့ဟိုဟိုနှစ်ဖက်နှစ်ခုပဲဒီပဲညှိတာပေါ့ကျွန်တော်တို့ဘက်ကတော့လုပ်ဖို့အစီအစဉ်နဲ့ဟိုဘက်ကငါဟိုဟိုလက်ခံဖို့လိုတာပေါ့ဟိုဘက်ကလက်ခံတယ်ဆိုလို့ရှိရင်ဒီနေ့လုပ်ဖြစ်မယ
်နှစ်နိုင်ငံနေကြားဆောင်တက်တူကြားပြုလုပ်မယ်ဒီအလန်တင်ဆွေးနွေးပွဲကိုတက်ရောက်မယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကဗုဒ္ဓဟူးနေ့တော့ကအတည်ပြုခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ဖွဲ့ဝင်3ဦးကမောင်တော်မျိုးအနီးမြမရေးပိုင်တဲ့ထဲကိုဒီလ18ရက်နေ့တုန်းကဆက်လီတစင်းနဲ့ဝင်ရောက်ခဲ့တာဖြစ်ပြီးမြမနေသားဆောင်တပ်ကစစ်ဆေးမေးမြန်းချိန်မှာနှစ်ဖက်တို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါပစ်ခတ်မှုအတွင်းဘင်္ဂလားဒေ့ရှ်တပ်ဖွဲ့ဝင်2ဦးတို့လွတ်မြောက်သွားပြီးမဲ့တပ်သားနယက်အက်ဒါရာဇက်ကိုတော့မြမနေသားဆောင်တပ်ကဖမ်းဆီးရမိလိုက်တာဖြစ်ပါတယ်ဘ ဘင်္ဂလားဒေ့ရှ်ဘက်ကတော့မတင်ကားတဲ့ဆက်လီဒဇင်းနောက်ကိုလိုက်ရင်နှဲကျော်ခဲ့တာဖြစ်တယ်လို့ပြောပြီးမြန်မာဘက်ကတော့ဘင်္ဂလားဒေ့ရှ်တို့ဟာကြိုတင်အသိပေးခြင်းလည်းမရှိနိုင်ငံအလံကိုလည်းမတင်ပဲနှစ်ဖက်တက်တွေလိုက်နိုင်ရမယ်စီကံတွေကိုချိုးဖောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒီကိစ္စဖြေရှင်းနိုင်ဖို့နှစ်နိုင်ငံသံအမတ်ကြီးတွေကိုအတီးအီးဆင့်ခေါ်ဆွေးနွေးခဲ့ကြရတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်ကျွန်တော်တို့ကလည်းသူတို့သံအမတ်ကြီးကိုခေါ်ပြီးတော့ရှင်းပြတာရှိတယ်သူတို့ကလည်းကျွန်တော်တို့တာမကြီးကိုခေါ်ပြီးရှင်းပြတာရှိတယ်။အားလုံးကတော့ပြည်ပြည်တည်းဖြစ်အောင်စူးစမ်းကြတာပေါ့နော်။ပြဿနာဆိုတော့ရှိတာကြီးပဲလေ။နော်ပြဿနာမရှိဘူးဆိုတဲ့နေချက်ကရှိမှမရှိတာ။အဲ့တော့ရှိတဲ့ပြဿနာကိုတယောက်တယောက်ဟလာဒါဟိုဖော်ထုတ်တာပေါ့လေ။ဖော်ထုတ်ပြီးလို့ရှိရင်ဒီပြဿနာပေါ်မှာဟလာဖြေရှင်းကြတာပါပဲ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကမှဟလာပြဿနာဒီပေါ်မှာပြဿနာကြီးကြီးကျွန်တော်ထပ်ပြီးဖြစ်တာမရှိပါဘူး။နော်အခုတော့ရှိတာပေါ့လားတို့ကပြန်ပြန်လှုပ်ရှားခြင်းနဲ့ကျွန်တော်တို့ကလည်းမေးရမြန်းတာလောက်ရတာရှိခဲ့ကြလေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနေဆက်ဒေသတချို့မှာလူမောင်ခိုမှုမူးယစ်မှောင်ခိုမှုတွေကိုကင်တွယ်နိုင်ဖို့မြန်မာဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်လာချိန်မှာအခုလိုနှစ်ဖက်တို့ထိတ်တိုက်တွေ့ကြတာလည်းဖြစ်ပါတယ်ဒေသခံလုံခြုံရေးအာဏာပိုင်တို့ကတော့ဘင်္ဂလားဒေ့ရှ်နေချားဆောင်တပ်သားတွေဟာတငါလှည့်ရီစီကစက်ကြီးကောက်ဖို့အတွက်မကြာခဏဆိုသလိုမြန်မာရေးပိုင်နဲ့တဲ့ကိုဝင်လာတတ်ကြတယ်လို့ပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနေဆက်ဒေတာလုံခြုံရေးနဲ့ပတ်သက်လို့နှစ်ဖက်တို့ဆွေးနွေးနေကြရတယ်လို့တစ်ဖက်မှာလည်းမြန်မာဘက်ကကယ်ဆယ်ထားတဲ့လှေစည်းပြေးတွေအရေးကိုလည်းဆွေးနွေးနေရဆဲဖြစ်ပါတယ်။ရခိုင်ကမ်းလွန်ကနေပထမအထုပ်ဖမ်းဆီးရမိတဲ့မြန်မာနိုင်ငံသားမဟုတ်တဲ့လှေစည်းပြေး200ရူတဲက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့ပါပြီ။ကျန်ရှိနေသေးတဲ့73ဦးတို့တဲက8ဦးတို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအဖြစ်အသိအမှတ်ပြုလိုက်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကပြောပါရတယ်။
အဲ့တော့ကျန်တဲ့ဟို900ကျော်ကတော့သူတို့ကစစ်နေတော့မယ်နော်။ဘာလို့ဆို900ကျော်ဆိုတော့နည်းနည်းများလဲများတော့သူတို့စစ်နေတယ်။စစ်နေပြီးလို့ရှိရင်တော့ညာသူတို့ဟိုစပြီးသူတို့ဘယ်တော့လက်ခံမလဲဆိုတာကျွန်တော်လည်းစောင့်နေတာပေါ့လေ။ကျွန်တော်တို့ဘက်ကတော့အမြန်ဆုံးကဲကြောင်းပေးစီချင်တာပေါ့။နော်အမြန်ဆုံးကဲကြောင်းပေးနိုင်အောင်လဲကျွန်တော်တို့တစ်ဖက်
အရာဝတီကမ်းလွန်ပင်လယ်ပြင်ကနေဒုတိယအကြော့ဖမ်းဆီးရမိထားတဲ့လှေစည်းပြေးတွေတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားတဲ့လူပေါင်း900ကျော်တို့ကတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကနိုင်ငံသားစီးဆေးရေးလုပ်ငန်းတွေကိုအချိန်ယူဆောင်ရွက်နေရဆဲဖြစ်ပါတယ်ရှင်
မြန်မာနိုင်ငံဘက်ကဖန်ထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်စစ်သားတအူးကိုပြန်လည်လွှဲပြောင်းပေးဖို့အကြောင်းမတ်တန်ကီထိုက်စုံစမ်းတင်ပြခဲ့တာပါအခုတခါထိုင်းနိုင်ငံမှာလူသတ်မှုနဲ့အဖမ်းခံထားရတဲ့မြန်မာလူငယ်လှုပ်သမားနှစ်ဦးဘက်ကိုအလှည့်ပေးပါမယ်။ထိုင်းနိုင်ငံခိုတောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးရဲ့အမှုမှာတက်သေးထွက်ဆိုပေးဖို့ဗြိတိန်နိုင်ငံသားနှစ်ဦးကိုမြန်မာတန်ယုံကိုစားပြုရွှေ့နေတွေကတောင်းဆိုထားပါတယ်။ဒီမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလှုပ်သမားနှစ်ဦးကိုတရားခဏ်ဖြစ်ဆွဆွဲပြီးထိုင်းနိုင်ငံကော့စမွေတရားရုံးမှချုပ်နှောင်ထားစေဖြစ်ပါတယ်။ပြေဆုံးကိုထိုင်းချေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကွတ်တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာကဘာလက်ခီးသွားနှစ်ဦးတပ်ဖြတ်ခံခဲ့ရပါတယ်ဒီဖြစ်ရက်ကြောင့်မြန်မာနိုင်ငံသားနှစ်ဦးကိုပြစ်မှုကျူးလွန်သူတွေအဖြစ်စွပ်စွဲခံခဲ့ရပြီးကော့စမွေအချင်းထောင်မှာဖမ်းဆီးထားပါတယ်တရားခဏ်နေအဖြစ်စွပ်စွဲခံနိုင်ရသူမြန်မာလူငယ်တွေလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကစောင့်ရွက်နေကြတာပါမကြသေးခင်ဇူလိုင်လတရားရုံးထုတ်ချိန်မှာတော့ဂျီတိန်နိုင်ငံသားနှစ်ဦးကိုတက်တဲ့အဖြစ်ထွက်ဆိုပေးဖို့အတွက်တရားရုံးကိုတောင်းခံထားတဲ့အကြောင်းမြန်မာတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်ဒီမှုနဲ့ပတ်သက်လို့စဖြစ်စဉ်တွေကဥပမာဆိုရင်ရှောင်းဆိုတဲ့ဒီဂျီတိန်သားဆိုရင်သူ့ကိုယ်တိုင်ကသူ့ကိုပဲနောက်ကနေပြီးတော့လူစုနှစ်ယောက်လိုက်တာတို့ဒီ 7-Eleven ကောင်တာတွေဝင်ပြီးတော့တပ်ပုံရိုက်တာတို့သူတည်ခဲ့ရင်ဒီလူတွေတောက်မှာဆိုတာတို့သူရဲ့ပြောပြချက်နောက်တစ်ခါသူရဲ့ Facebook မှာတင်ပြချက်တွေကိုကြည့်ပြီးတော့ကျွန်တော်တို့ကအမှုနဲ့ပတ်သက်လို့အနည်းဆုံးမြင်နိုင်သိနိုင်တဲ့သတိတွေဆိုပြီးကျွန်တော်လိုချင်တာပါဒါကြောင့်မို့လဲဒီသူ့ကိုဒီခေတ်မှာဆက်စီအရင်တော့ဒီမှုကဘလူတည်ခံဆိုတာလဲပေါ်မဲ့အခြေအနေမျိုးရှိလို့ကျွန်တော်တို့တောင်းဆိုတာပါဟို Christopher ဆိုရင်လဲကျွန်တော်တို့ညာဖက်မှာလင်းညံခွင့်မှာပဲဟိုခေါ်ယူဆက်စီပြီးတော့သူရဲ့ဒီအစ်ကိုအနေပြီးတွေးဆွနဲ့ပေါင်းပြီးတွေ့တယ်ဆိုတော့တက်တည်ပါ။အဲကြောင့်မို့ကျွန်တော်အမှုနဲ့ပတ်သက်လို့အနည်းဆက်သုံးတိတိုင်းမြင်နိုင်တဲ့လူတွေကိုကျွန်တော်တရားရုံးမှာအမှန်တရားပေါ်ပေါက်ဖို့ဟိုခေါ်ပြီးဖို့ဆိုပြီးတော့တရားရုံးကိုကျွန်တော်တောင်းဆိုတာပါ
။ကော့တောင်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ခဲ့ပြီးဒီတိန်နိုင်ငံသားအသက်20ကျော်လူငယ်တွေဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာစူးရှချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီထဲမှာဟန်နာကတော့အဓမ္မပြုကျင့်ခံရတဲ့လက္ခဏာတွေနဲ့သေဆုံးခဲ့ရတာပါ။ ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့တုန်းကတော့ထိုင်းရဲတွေကဟန်နာရဲ့ကိုခန္ဓာထဲမှာတွေ့ရတဲ့သုတ်ပိုးနှမျိုးကိုမျိုးရိုးဗီဇစစ်ဆေးချက်အရအာဆာနိုင်ငံသားများဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့သေဆုံးသူတွေရဲ့ကိုခန္ဓာပေါ်မှာ DNA မျိုးရိုးဗီဇစစ်ဆေးချက်အရမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတရားခဏ်နေအဖြစ်ဆွတ်ဆွဲခဲ့တာပါ။မြန်မာလူငယ်တွေကတော့အစပိုင်းမှာသူတို့တက်ပါတယ်ဆိုပြီးဝန်ခံခဲ့ပေမဲ့မြန်မာတန်ယုံကကိုယ်စားလှယ်တွေထိုင်းလူခွင့်ရေးအဖွဲ့အစည်းတွေထိုင်းရှင်တွေများကောင်စီကတွားရောက်စစ်ဆေးမေးမြန်းတဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးထွက်ဆိုခိုင်းတာကြောင့်ဝန်ခံရပါတယ်ဆိုပြီးပြောဆိုကရဲခံဝင်ကိုပြန်လဲရုပ်သိမ်းခဲ့ပါတယ်။ဒီနောက်မှာတော့သူတို့ရဲ့ DNA ကိုပြန်လဲစစ်ဆေးဖို့အတွက်တရားရုံးကပြီးခဲ့တဲ့ AP လကောင်ကအမိန့်ချမှတ်ခဲ့တာပါ။ဒီစစ်ဆေးမှုတွေရဲ့အဖြေကိုလာမယ့်ဇူလိုင်လတရားရုံးထုတ်ချိန်မှာရရှိဖို့အတွက်ထိုင်းရှင်းနေများကောင်စီဘက်ကတောင်းဆိုထားကြောင်းဆွတ်ဆွဲခံရသူတွေရဲ့ရှေ့နေဦးအောင်မျိုးတန်ကဆိုပါတယ်
။ဦးဆောင်စစ်မဲ့လူကတော့အဲဒီအမျိုးသားမှုဝင်းဆိုင်ရာဆရာဝန်ကြီးဒေါက်တာဖွန်စစ်ပါ။သူကအကြောင်းကြားလာရင်တော့တရားလူတရားခံဘက်ကဥပဒေအကျိုးဆောင်တွေပါဝင်ပြီးတော့ဆေးရမှာပါ။အခုအချိန်ရှိတော့ကျွန်တော်တို့ရှိလို့ကြောင်းကြားမလာသေးပါဘူး
။ထိုင်းနိုင်ငံရဲ့တရားစီရင်ရေးဟာမှန်မှန်ကန်ကန်လှုပ်ဆောင်လိမ့်မယ်လို့ယုံကြည်ကြောင်းရှေ့နေဦးအောင်မျိုးတန်ကဆိုပါတယ်။အခုအမှုအသွားလာအခြေအနေဟာအစ်စ်နှစ်စင်းရှိကြောင်းရှေ့နေဖြစ်သူကဆိုပါတယ်။တရေလိုပြတက်တဲ့65ဦးကိုအစကနေပြန်လဲစစ်ဆေးရမှာဖြစ်တဲ့အတွက်စွဲချက်တင်ရင်တင်မယ်မတင်ရင်တရေရှင်လွတ်မယ်ဆိုတဲ့အစ်စ်နဲ့ဒုတိယအစ်စ်ကတော့တရေခံအဖြစ်ဆွတ်ဆွဲခံရသူတွေကိုအဖြစ်ပေးရင်ပေးမယ်မပေးရင်တရေရှင်လွတ်မယ်ဆိုတဲ့အစ်စ်ဖြစ်တယ်လို့ဆိုပါတယ်။တရေခံအဖြစ်ဆွတ်ဆွဲခံထားရတဲ့လူငယ်နှစ်ဦးကတော့ကော့တောင်ကျွန်းမှာအလုလာလုကြတဲ့ရခိုင်ပြည်နယ်ကလူငယ်များဖြစ်ကြပါတယ်။ကော့တောင်ကျွန်းမှာတော့မြန်မာရှေ့ပြောင်းလူသမားအနည်းဆုံး4000ခန့်လာရောက်အလုလုကြနေတာဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာလူသတ်မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာအလုသမား2ဦးရဲ့အမှုအခြေအနေကိုမတ်အေးမှစုံစမ်းတင်ပြသွားခဲ့တာပါ။အခုကျွန်တော်တို့အတန်လွတ်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲအေရှာဆက်7ဘန်းကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုအစီအစဉ်ထုတ်လွှင့်ပြီးပြီးချင်းမိုဘိုင်းဖုန်းတွေကနေပြီးတော့လည်းဒီရေဒီယိုအစီအစဉ်ကိုနောက်ဆုံးလွှင့်အစီအစဉ်ရဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါရဲ့။အခုညနေပိုင်းအစီအစဉ်မပြီးဆုံးခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတစ်လှည့်ကြီးညာပေးပါအောင်မရှင်။
နိုင်ငံသားစစ်ပွဲစတင်ဖြစ်ပွားခဲ့တဲ့65နှစ်မြောက်အထိမ်းအမှတ်အဖြစ်တောင်ကိုရီးယားမှာအခမ်းအနားကျင်းပသလိုမြောက်ကိုရီးယားကလည်းကြေညာချက်ထုတ်ပြန်ပါတယ်။1953ခုနှစ်မှာစစ်ပွဲတွေပြီးဆုံးပြီးနောက်ဆယ်စုနှစ်တွေချီကြာလာခဲ့ပေမဲ့တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုမရှိသေးဘူးလို့တောင်ကိုရီးယားဝန်ကြီးချုပ်ဟျောင်ဂျိုးအန်းကပြောပါတယ်။ဒီအတော့အတွင်းမြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့နေချက်အမေရိကန်မကောင်းဆိုးဝါးတွေကိုကဘာကြီးအနေနဲ့ဝိုင်းပြီးဖျက်ချင်ထားတဲ့လို့ဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲဖြစ်ပွားခဲ့တဲ့အပေါ်အမေရိကန်ကိုအပြစ်ဖို့ထားပြီးဝါရှင်တန်အနေနဲ့ကွန်မြူနတီနိုင်ငံတွေကိုတီးခြားခွဲထုတ်ထားတာပိတ်ဆို့ပြီးအကျဉ်းချက်ထဲရောက်အောင်တွန်းပို့နေတယ်လို့လည်းကော်မရှင်ကဆိုပါတယ်။1950ခုနှစ်ဇွန်လ25ရက်နေ့မှာကိုရီးယားစစ်ပွဲစတင်တာဖြစ်ပြီးတရုတ်နိုင်ငံရဲ့အကူအညီနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေကစတင်ထိုးစစ်ဆင်တာမှာအမေရိကန်နဲ့မဟာမိတ်တွေကတောင်ကိုရီးယားဘက်ကနေအားဖြည့်ကူညီခဲ့ပါတယ်။အာဖဂန်နစ္စတန်လွတ်တော်မှာတနင်္လာနေ့အတိုက်ခိုက်ခံခဲ့ရတာအတွက်ပါကစ္စတန်ဟေကနီအကြမ်းဖက်အဖွဲ့ကွန်ရက်ကိုရော ISI ပါကစ္စတန်ထောက်လိုင်းရေးအရာရှိတွေကအာဖဂန်နစ္စတန်ထောက်လိုင်းရေးအဖွဲ့ကအပြစ်တင်လိုက်ပါတယ်။တနင်္လာနေ့အာဖဂန်လွတ်တော်အတိုက်ခိုက်ခံရမှုမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း30လောက်ဒဏ်ရာရခဲ့ကြတာပါ။ကာတစ်စထရီထင်းကျုပ်ထားတဲ့စီးရီးယားနယ်စပ်မြို့ကိုဗန်နီကို IS စစ်သည်ကြရီစတင်ထိုးစစ်ဆင်နေပါတယ်။ဒီကနေ့မှာ IST ကနိုင်ငံတကာနေရာ3နေရာကိုအဓိကထိုးစစ်ဆင်တာမှာကိုဗန်နီမျိုးလည်းပါဝင်ပါတယ်။တူရကီနယ်စပ်နဲ့ကယ်လရီကိုဗန်နီမျိုးနားမှာဒီကနေ့ကြာသပတေးနေ့မနေ့အစောပိုင်းမှာအထူးကံဘုံးကွက်တိုက်ခိုက်မှုနဲ့ထိုးစစ်ကိုစတင်လိုက်တာပါ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.